ထိုင်းနိုင်ငံကုတ်တောင်ပန်းဖြစ်ကျွန်းလို့ခေါ်တဲ့လေကျောမှာပရိရှားလူငယ်နှစ်ဦးတပ်ဖြတ်ခံမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအတွက်အယူခံကိုထိုင်းအယူခံတရားသူကြီးအဖွဲ့ကလေ့လာနေပြီဖြစ်ပါတယ်။ဒီအမှုကိုလာမယ့်2018ခုနှစ်မှာအယူခံတရားရုံးကနေအမိန့်ချဖွယ်ရှိတယ်လို့ရှင်းလင်းရေးကသုံးသပ်ပါတယ်။မအေးမှာကတင်ပြပေးပါမယ်ခင်ဗျာ
။ကော့တောင်အပန်းဖြစ်ကျွန်းမှာပြီးခဲ့တဲ့2014ခုနှစ်ကဖြစ်ပွားခဲ့တဲ့ဗီဒီရှားလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တည်တံပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းအယူခံတရားရုံးကနေအယူခံတရားသူကြီးတွေဖွဲ့ပြီးလေ့လာနေပြီဖြစ်တဲ့အကြောင်းမြန်မာတန်ရုံးကိုကိုစားပြုပြီးလိုက်ပါဆောင်ရွက်ပေးနေတဲ့တရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။လောလောဆယ်မှာတော့အယူခံတရားရုံးဖွဲ့ပြီးဒီအမှုလေးကိုလေ့လာတယ်လို့ပြောပါတယ်။အဲ့အမှုတွေလေ့လာပြီးလို့ရှိရင်သုံးသပ်မယ်လို့ပြောပါတယ်။ဒီအချက်နဲ့ပတ်သက်လို့အယူခံတရားသူကြီးတွေဖွဲ့ပြီးတဲ့အခါမှာအယူခံတရားသူကြီးတွေကလည်းကော့စမတီအိုင်းမှာရှိတဲ့မူလအမှုတွေကြီးကိုဒီဘဏ်ကောက်ကိုခေါ်ယူတောင်းဆိုကြည့်ရှုနေပါပြီ။အဲလိုအဲ့ဒီရောက်လေးလာတုံးတက်ပြီးတဲ့အချိန်ကျရင်အခုအယူခံတဲ့အကြောင်းပြတဲ့စာမျက်နှာ200ကျော်ပါတဲ့အကြောင်းပြတဲ့ဒီနဲ့ရှင်းပြီးတော့လေ့လာအောင်ပါ။ဘာမှထူးခြားလှတယ်လို့မရှိဘူးဆိုရင်တော့အမိန့်ကိုထောင်ထဲမှာရှိတဲ့ကလေးတွေရှိရယ်၊စူရရှိနေခံရယ်အဲအမိန့်စာပို့ပြီးတော့အမိန့်ချလိုက်မှာပါ။ဒီအယူခံထူးခြားချက်တွေနဲ့အမှုတွေမှာပေါ်ဝင်ချက်ရှိတာကိုယ်လည်းမှုတွေပေါ်လွင်နေတာထင်ရှားနေတယ်ဆိုရင်တော့တရားသူကြီးကဒီပုံမှန်မူတည်ပြီးတော့အခုယူကန်တင်တဲ့ပဲနောက်တစ်ခါဆိုရရှိနေတဲ့ကိုခေါ်ပြီးတော့တခုခုဆွဲဖို့သူမိန့်ချပေးပါလိမ့်မယ်။အငယ်ချင်းနဲ့2018စပိုင်းလောက်မှာပဲမိန့်ချမယ်လို့ထင်ပါတယ်။အဲဒါသူတို့တုံးတက်မယ်တုံးတက်လို့တာမန်ဆိုရင်တော့ဒါဒီနှစ်ကျင်းကိုချပြီးနှစ်ကုန်လောက်ကိုကြာချလိမ့်မယ်။ဒါပေမဲ့တာမန်မဟုတ်ဘူးဆိုရင်သူတို့ဆောင်ဖို့တခုလို့အောင်မယ်လေ။
မြန်မာနိုင်ငံဘက်ကတင်ပြချက်တင်တဲ့အတူထိုင်းရှိနေမြကောင်စီဘက်ကနေအယူခံတရားရုံးကိုစာမျက်နှာ200ကျော်ပါတဲ့ထောက်ပြချက်တင်ပြခဲ့ရမှာအထူးအချက်18ချက်ပါဝင်တဲ့အကြောင်းနဲ့ထောက်ပြတဲ့အချက်တချို့ကိုလည်းတရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
မင်းပေါ်လေအဓိကအချက်ကတော့အန်ကယ်လို18ချက်တွေ့ပါတယ်ဥပမာဆိုတော့ပေါက်တူးဆိုတာအရေလိုလုပ်တဲ့လူတွေကကိုလူသက်လက်နဲ့အစီမဆွဆွဲတယ်ဒါပေမဲ့ဒီဟာကိုအမျိုးသားမှုဝင်စစ်ဆေးအဖွဲ့ကနေပြီးတော့ဒေါက်တာပွန်နဲ့ပြန်လည်ဆွေးနွေးတဲ့အခါမှာဒေးဗစ်မီလာရဲ့ DNA တွေ့တယ်လက်တိုင်ကျိုးပေါ်မှာအထင်ရှားတဲ့ယောက်ျား DNA တွေ့တယ်ပြောတယ်တရားခံလေးတွေရဲ့ DNA မရှိဘူးမတွေ့ဘူးဆိုတာကိုပြောခဲ့တယ်ဒီသူရဲ့ဒီဟန်နာရဲ့တစားမှာတွေ့တဲ့ဒဏ်ရာဟာဒီမှာတွေ့တာကတော့ဒီအာရမကျူးကျင်တဲ့အကြောင်းမို့ဒီတစားနာမှာတွေ့တယ်ဆိုဒဏ်ရာကိုပြောပြမိတယ်ဒီတီဒူဟန်နာကိုအင်္ဂလန်နိုင်ငံပို့ပြီးစစ်ဆေးတဲ့အခါမှာဒီဒဏ်ရာမျိုးဟာအဲဒဏ်ရာလို့တော့ပြောလို့မရဘူးလေတကယ်လို့ဒဏ်ရာလို့ပြောရင်လေဒီဒဏ်ရာဟာခွဲစိတ်ရှင်ကနေပြီးတော့ဆရာဝန်ခွဲစိတ်ရှင်ကနေခြိကံမိတဲ့ဒဏ်ရာမျိုးတော့တာဖြစ်နေတယ်ဆိုပြီးတော့မှတ်ချက်ချတာရှိတယ်ဖြစ်ပေါ်တဲ့ဒဏ်ရာဆိုတာကိုထင်ရှားအောင်မပြောနိုင်တဲ့ချိန်မှာဒီအာရမပြုကြည့်မှုကြောင့်ရတဲ့ဒဏ်ရာမဖြစ်နိုင်ဘူးဆိုတာမျိုးလေထောက်ပြသွားပြီးတော့အင်္ဂလန်မှာရှိတဲ့ဆရာဝန်ကသူခွဲစိတ်ပုံအဆင်းစင်လေးကိုမှတ်တမ်းတတ်ပုံလေးနဲ့ဒီအကုန်တင်ပြထားတယ်။ထိုင်းနိုင်ငံမှာတည်တဲ့လူတွေကိုစစ်ဆေးတဲ့စစ်ချက်တွေကတော့မှတ်တမ်းအဆင်းစင်နဲ့အဲဒီလိုတတ်ပုံမှတ်တမ်းနေနဲ့အင်တာနက်ကြီးမရှိတာဟာတော်တော်ကိုဒီပုံကင်းစစ်ဆေးတဲ့အခါမှာအားနည်းတဲ့ဖြစ်တယ်ဆိုတော့လည်းထောက်ပြပြီးအယူခံအကြောင်းပြချက်လုပ်ထားတာရှိတယ်
ဒီကနေ့မေလ23ရက်နေ့တုန်းကတော့တရားခဏကျိုးဆောင်ရှိနေတဲ့တင်ပြချက်ကိုအယူခံတရားရုံးကလက်ခံခဲ့တာပါမြန်မာရွှေပြောင်းလို့တမခန့်မှန်းခြေ4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပြေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော့စမစ်အကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးတည်တံပေးခဲ့ပြီးတဲ့နောက်ဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ရှင်